တခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေပေါ်ခွဲခြားဆက်ဆံမှုတွေနဲ့အကြမ်းဖက်မှုတွေဆက်ပြီးရှိနေတယ်ဆိုပြီးအဲ့ဒါတွေကိုအဆုံးသတ်ဖို့အစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။ Saudi Arabia နိုင်ငံမှာဗုဒ္ဓဘူးနေ့နဲ့ဂျာတာဘရေးနေ့နှစ်ရက်တာကျင်းပခဲ့တဲ့ OIC အဖွဲ့ရဲ့42ကြိမ်မြောက်နိုင်ငံသားရေးဝန်ကြီးများအစည်းအဝေးပြီးမှထုတ်ပြန်တဲ့ညင်ညာချက်မှာအဲ့ဒီလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ Israel Palestine အရေးနဲ့ပတ်သက်လို့လည်းညီညာရေးလုပ်ငန်းစဉ်တွေရပ်ဆိုင်းလိုက်ရတာဟာ Israel ဘက်ကအကျဉ်းသားလဲလှယ်ရေးကိစ္စအပါအဝင်သဘောတူညီချက်တွေမှာဂရိကဝတ်ပြောက်ကပ်မှုတွေကြောင့်ဖြစ်တယ်လို့ဝေဖန်ထားပြီးအဖွဲ့ဝင်နိုင်ငံအနေနဲ့နိုင်ငံရေးလူမှုရေးတာဝန်သိစိတ်နဲ့ Palestine ကိုဝိုင်းဝန်းကူညီကြဖို့တိုက်တွန်းထားပါတယ်။အီရတ်နိုင်ငံအတွင်းဆိုးရွားလာနေတဲ့ပြည်ပခအခြေအနေတွေနဲ့ပတ်သက်ပြီးတော့လည်း OIC ခေါင်းဆောင်တွေဆွေးနွေးခဲ့ကြသလိုအီရတ်နိုင်ငံအခြေစိုက်အစ္စလာမ်အစွန်းရောက်အဖွဲ့ ISIL ကိုအကြမ်းဖက်အဖွဲ့တစ်ခုဖြစ်သတ်မှတ်ကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။ပြည်တွင်းနိုင်ငံရေးပြည်ပခတွေပြင်းထန်နေတဲ့ Syria နိုင်ငံကိုလည်းအဖွဲ့ဝင်58နိုင်ငံပါအစ္စလာမ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့အဖွဲ့ဝင်အဖြစ်ကနေယာယီရဆိုင်ကြောင်း OIC ရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။